မြန်မာနိုင်ငံမှာဒီနှစ်ထဲမိုးကြီးရေကြီးရေရှမ်းမှုတွေကြောင့်လေယာဉ်မြေတွေထိခိုက်ပျက်စီးနေရပါတယ်။ဒီရက်ပိုင်းပဲခူးမြို့မှာမိုးဆက်မပြတ်ရွာပြီးစံချိန်တင်ရေကြီးမှုကြောင့်လေက5000ထက်မနည်းရေမြုပ်ကစပါးကင်းတွေပျက်စီးသွားတယ်လို့ဒေသခံစပါးဆိုင်တောင်သူတွေကပြောနေပါတယ်။ဒီသတင်းရန်ကုန်ကစူးစီးလာတာကိုမဲ့ဤတန့်စင်ပြောပြပေးပါအောင်ခင်ဗျာ။
ပုဂုံးမြို့မှာနှစ်ပေါင်း50ကျော်အတွင်းစံချိန်တင်ရေးကြီးခဲ့တာပါ။အောက်တိုဘာလ10ရက်နေ့ကစပြီးတော့မိုးဆက်တိုက်ရွာတဲ့အတွက်ညချောင်းတွေရေရှမ်းပြီးတော့ပုဂုံးမြို့ရဲ့တောင်ပချံပုဂုံးမြို့ရဲ့အရှိတ်ဘက်နဲ့အနောက်ဘက်ကစပါးဆိုင်တဲ့ကြေးရွာအုပ်စုတွေတော်တော်များများထိခိုက်ပျက်စီးခဲ့ရတယ်ဆိုပြီးပုဂုံးတိုင်းဒေသကြီးဆန်စပါးအသင်းဥက္ကဋ္ဌဦးအောင်မြင့်က VOA ကိုပြောပါတယ်။ပျက်စီးမှုပမာဏကကြီးမားသလိုခန့်မှန်းခြေလေအေက5000ထက်မနည်းရင်းနှီးမြုပ်ခဲ့တာဖြစ်ပြီးတော့စပါးကင်းတွေပျက်စီးခဲ့ရတယ်လို့လည်းသူကပြောပါလေ
။ခမန်းကြီးကတော့ဒီသားတော့သမီးအခုဟိုတိကျကြမတက်သေးဘူး။ဒီမြို့နေကဘယ်လောက်ပဲမြို့နေကဘယ်လောက်ဆိုတော့တိကျစီတာတော့ဟိုအောင်ဖြစ်သေးတယ်။ပြက်တာတော့ပြက်တယ်။ညာကန်တော့ထင်တာဒီဟောဒိုင်ဘူးပေါ့နော်။ဒိုင်ဘူးတော့အဲ့ဒီဝန်းကျင်ပေါ့ဒီဝန်းကျင်ဆိုရင်ဘူးထင်တာပေါ့နော်။အဲ့ကအဲ5000တော့ရှိမှာရှင်လေအချို့တွေကလည်းတင်းကြီးတွေပြောတယ်ဟိုသူကများတာဘယ်လိုများလဲဆိုတော့ရေညစ်သွားတာတွေရှိတယ်နောက်ပြီးတော့ဒီမိနစ်တဲ့အားကြီးကလည်းချက်ကန်ကြီးရက်ခန်ကြီးကြီးကြတော့သူကမိုးကရက်ချီရွာတော့အနှံတွေကလေးလာတယ်တော့နောက်ကျတော့မိုးကတားသေးရွာလေးပြီးပါပြီမိလာတော့လဲတော့ပင်နေလဲတာပေါ့ကျဲလို့အဲ့လိုရေညစ်ပေါ့ဒီညုပ်ပေါ့လားချို့တောင်းလို့လေဆိုရင်ဟို9ကဆို9ကတပွဲလုံးအဲ့လိုပြက်စီးသွားတာတွေပါရှိတယ်။ဆေကဆိုဆေကတော့ဝယ်လုံးပြက်စီးသွားကြီးကြ
။အော်တိုဘာလာရှင်းနေကစပြီးမိုးအဆက်မပြတ်ရွာမှုကြောင့်ဘကုံးမြို့အနှိမ်ပိုင်းရက်ွက်တွေမှာရေဝင်ခဲ့တာဖြစ်ပြီးတော့ဘကုံးတိုင်းနေရာတော်တော်များများမှာရေလွှမ်းမိုးမှုဖြစ်ခဲ့တာပါ။တိုင်းပြည်ရဲ့ပင်မစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းမှာထိခိုက်လာနိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေရပါလေ။ဒီအချိန်ကမိုးစပါးရိပ်မဲ့အချိန်ဖြစ်ပြီးတော့မိုးကြီးရေရှမ်းခဲ့တာကြောင့်မရိပ်နိုင်မဲနဲ့ဘကုံးမြို့ကတောင်သူတွေတော်တော်များများဆုံးရှုံးမှုကြီးခဲ့ပါလေ။ဘကိုးတိုင်းအရှိနယ်တောင်ဘက်ချမ်းတို့မှာရေပောင်130နဲ့120ကြားရှိတဲ့မိုးစပါးတက်ငင်စပါးနဲ့တက်လက်စပါးကိုစိုက်ကြတာဖြစ်ပြီးတော့စက်တင်ဘာလကုန်ကနေအောက်တိုဘာလလယ်အတွင်းမှာရေသိမ်းကြတာဖြစ်ပါသည်ဒီစပါးတွေအကုန်နီးပါးပျက်စီးတာကြောင့်ဆုံးရှုံးမှုတန်ဖိုးတွက်ဖို့တောင်ခက်တယ်ဆိုပြီးတော့ဦးအောင်မြင့်ကပြောတာ
ပါကောက်ဦးစပါးမှာမိုးဒီရာဒီမိုးဒီလိုလောက်လိုက်တာကတော့တောင်သူအနေနဲ့ကတော့ဒါညနာမိုးကတော့ကြီးရောကျစီရခုပင်နေရအပင်လဲတာကိုပြန်ရိတ်မယ်ဆိုတော့ဘာစားရေမြောက်ွားပြီဆိုရင်85ရင်းထွက်မဲ့စပါးဘာလဲဆိုတော့35ရင်းလောက်ပဲထွက်တော့မယ်35ရင်းထွက်တဲ့ဟာ35ရင်းထွက်မဲ့စပါးကအကောင်းမမဖြစ်နိုင်ဘူးလေနောက်ပြီးရေခါတွေကလည်းကအပင်လဲတွေရေရလို့ချိုးချိုးဟာတွေကတသိန်းခွဲထိတောင်းနေတယ်ဆိုတော့လယ်သမားအကျန့်စပါးကြီးနဲ့ရေရမဲ့ရေခါနဲ့ဘာနဲ့ဆိုတော့လယ်သမားတချို့လယ်သမားတွေကရေဖို့တော့မစင်းသားတော့ဘူးအဲ့ချိန်တွေဖြစ်တယ်လေအခုကနည်းနည်းခံစားတာအမြင်နဲ့ကြားတယ်နည်းနည်းထွက်ခါစားစပါးလေးတော့ခံစားရတယ်ပေါ့နော်အခုမှဲ့တဲ့ဟာတွေကတော့အကုန်ကြီးရဲကုန်တာ
ဒီရေကြီးမှုကဘကိုးအရှိချမ်းဒိုက်ဦးကဝတနက်ပင်ဝေါ်ဘတ်အပြင်လေကူးခရမ်းတို့ကလေကားတွေကိုပါတက်ရောက်မှုရှိခဲ့ပါလေစပါးတွေပျက်စီးမှုတွေကစိုက်အီကရဲ့90ရာခိုင်နှုန်းကျော်တာကြောင့်ဒီပျက်စီးမှုကလည်းကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်လာနေတယ်ဆိုပြီးဆန်ဆက်လုပ်ငန်းရှင်တယောက်ကလည်းပြောပါလေ
အဲဆိုတော့90ရာခိုင်နှုန်းပဲခင်ဗျအဲဆိုတော့90ရာခိုင်နှုန်းဟုတ်ဘူဒီမိုးစပါးတို့ပေါ့နော်အဲ့လိုဆိုတော့ရိုက်ချက်နဲ့မှုရှိနိုင်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဒါပေမဲ့အခုချိန်တော့မသိကြသေးဘူးပေါ့နော်အခုချိန်ညွာကြတော့ဟိုပြောရင်တော့အဲ့ဘက်ကအာရုံမရကြသေးဘူးပေါ့နော်အခုချိန်မှာကြတော့ဟိုတခြားကိစ္စတွေအာရုံများနေရတယ်ဘာလဲဘူဒီပြီးတော့သိရောမသိကြသေးဘူးဒါပေမဲ့သူဟိုဟို export ရောင်းတာတွေရှိနေအဲ့ဒီဘော်ရေပေါ့ဘူဒီပြီးတော့ဒေတာလိုအပ်ချက်တွေပေါ့ဘူဒီပြီးတော့အဲ့ကျမှလားအဲ့အမှန်တော့ impact တွေဖြစ်လာတယ်မသိရလေမြန်မာတော့တစ်ဝက်လောက်တော့သွားလိုက်ပါပေါ့နော်အကြီးတော့တပြောလို့တော့တော့လည်းပြောရသေးသေးပေါ့ဗျာပြောသေးသလားဟိုအကြောင်းလဲဆိုတာလေအခုကခါကြတယ်မှပြီးပါတယ်ဘစ်ချင်းဖြစ်နေတာပဲ
စပားကင်းတွေပျက်စီးခဲ့တဲ့တောင်သူတွေအတွက်ဘကိုးတိုင်းအစိုးရကဘာလို့ပြောဖို့ရှိလဲဆိုတာကိုမေးမြန်းဖို့ဘကိုးတိုင်းအစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပြီးမြင်လဲပြန်လည်ဖြေကြားခြင်းမရှိပါဘူးအနည်းမဖော်လို့တဲ့မြန်မာနိုင်ငံဆန်စပါးအသင်းချုပ်ကအသင်းဝင်တယောက်ကတော့ဒီရက်ပိုင်းမိုးများခဲ့တဲ့ကာလအတွင်းမှာရေငုံတိုင်းဘကိုးတိုင်းတို့အပြင်အီယာဝတီနဲ့မွန်ပြည်နယ်တို့မှာပါရေဝင်ပျက်စီးသွားတဲ့စပိုက်ဆိုင်ဧကတွေနဲ့ပျက်စီးဆုံးရှုံးမှုအခြေအနေကိုလေယာဉ်စိုက်ပျိုးရေးဝန်ကြီးဌာနနဲ့အတူစီးရင်ကောက်ယူဖို့ပြင်ဆင်နေတယ်လို့လည်းပြောပါတယ်ဘယ်တော့လောက်ဆပြီးတော့ကောက်ခံမလဲဆိုတာကိုတော့အသေးစိတ်မပြောခဲ့ပါဘူးဘကိုးတိုင်းဒေသကြီးမှာ2022-2023ခုနှစ်မိုးစပါးရာထားစိုက်အီက2တန်း6သိန်းကျော်ရှိခဲ့တဲ့ဆိုပြီးစီးရင်နေမှာဖော်ပြထားပါတယ်။ဒီတစ်ခါရေပေးတဲ့နေရာအများစုဖြစ်တဲ့ဘကိုးဘက်မှာစိုက်အီက4,600ကျော်၊ဒိုင်ဦးမှာစိုက်အီက2,000နီးပါး တနက်ပင်မှာတော့စိုက်ရိတ်က2000ထောင်ကျော်၊ကဝဘမှာစိုက်ရိတ်က1000ထောင်ကျော်နဲ့လေကုဘမှာစိုက်ရိတ်က1000ကျော်ပြည့်စင်နိုင်ပွဲရှိတယ်ဆိုပြီးကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ဘက်ကထုတ်ပြန်ထားပါတယ်ရှင်။